Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ28ရက်နေ့တောက်ချန်နေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ79.25ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူကြီးညာပေးပါပါပြင်းထန်မှာလူ150စလုံးသေဆုံးခဲ့တယ်လျင်ပြက်ကြောင်လုတ်ခဲ့သူဂျာမနီနိုင်ငံသားရဲ့တိုက်ခန်းနဲ့သူ့ရဲ့မိဘနေအိမ်ကိုဂျာမန်ရဲတွေကရှာဖွေနေကြပါတယ်မြန်မာနိုင်ငံမှာကျင်းပမှုပြင်းနေတဲ့ရွေးကောက်ပွဲအတွက်တပ်မတော်ကတာဝန်ရှိသူတွေနဲ့အတူလက်တွဲပြီးဆောင်ရွက်သွားမယ်လို့ဒီကနေ့ကြောက်တဲ့အချိန်80မြောက်တပ်မတော်နေအခမ်းအနားမှာကာဝေးဦးစီးချုပ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမှမသိနေတယ
်ကောင်းပါပြီရှင်တိုင်းပြည်တည်ငြိမ်ရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကဒီကနေ့တပ်မတော်နေမှာပြောဆိုလိုက်ပါတယ်
မင်္ဂလာပါဒီနေ့ဒီကောင်ကနေစာရင်းရမင်္ဂလာပါဒီလိုဒီနေ့ဥပဒေကိုကာကွယ်ဆောက်ရှောက်တာတောင်းရှိရတယ်ဘုရားကိုဒီနေ့ဥပဒေပါ
ဘုချုပ်မှုကြီးမင်းအောင်လှိုင်ပြောသွားတာဖြစ်ပါတယ်တက်ဆက်ထဲမှာလည်း NLD ဘက်ကလည်းအပြောင်းလဲအတွက်ပူးပေါင်းဆောင်ရွက်မယ်လို့ဒီကနေ့ပါတီကကျင်းပတဲ့ဖက်စစ်တော်လှန်ရေးနေ့မှာကြေညာပါတယ်ဒီနောက်မှာတော့ဖန်စီကန်ကျောင်းသားတွေပြန်လို့ရေတောင်းဆိုကြသူတွေကိုအာဏာပိုင်တို့ထပ်မံဖန်စီတဲ့အကြောင်းလက်ဗရောင်းတောင်ချင်းညီစီမံကိန်းမှာအာဏာပိုင်တို့လက်ချက်နဲ့မီးသင့်ဒဏ်ရာရခဲ့သူတို့အရေးတရားစွဲဖို့အခက်အခဲတွေကိုလည်းဒီညနေခင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြမှာပါ။
ပြင်သစ်နိုင်ငံ Elmstown တန်းပေါ်မှာအင်ကာနိကဂျာမန်ဝင်းစ်လေးချောင်းလိုက်နဲ့လိုက်ပါလာသူ150စလုံးသေဆုံးအောင်တမင်လှုပ်ဆောင်ခဲ့သူလို့သံသယရှိတဲ့ဂျာမနီနိုင်ငံသားတွဲဖက်လေးယင်းမှုရဲ့နေအိမ်တွေကိုဂျာမန်ရဲတွေကရှာဖွေနေကြပါတယ်။အသက်28နှစ်အရွယ်ဂျာမနီနိုင်ငံသားတွဲဖက်လေးယင်းမှု Andreas Lubitsch ရဲ့ Desert of မှာရှိတဲ့တိုက်ခန်းကိုရောသူ့မိဘတွေနေရာ Montauban မြို့ကလေးကနေအိမ်ကိုပါဒီကနေ့တောက်ကြန်နေမှာရဲတွေကဝင်ရောက်ရှာဖွေခဲ့ကြတာဖြစ်ပါတယ်။သူနေထိုင်အိမ်တွေကနေအထောက်အထားတချို့ကိုတင်းယူခဲ့လူရဲတွေကပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖို့မပြောသေးပါဘူး။လူပစ်ချာလင်းမှုစိုက်ခန်းနဲ့ပြန်ပြီးမဝင်နိုင်အောင်အတွက်တကားကိုတော့ပိတ်ထားပြီး Airbus 320 လေယာဉ်ကိုသူတယောက်တည်းမောင်းပြီးပြက်ကြအောင်လုပ်ခဲ့ပုံရတယ်လို့ပြင်သစ်အစိုးရရှင်နေ Brett Robin ကပြောပါတယ်။လူပစ်ချာလင်းပြက်မကြခင်10မိနစ်အတွင်းသူကိုယ်တိုင်ပြောင်းလဲထိန်ချုပ်ပြီးတနာရီကိုမိုင်430ကျော်နှုန်းနဲ့အမြေပြင်ကိုထိုးဆင်းခဲ့တယ်လို့လည်းပြောပါတယ်။လူပစ်ချာစောင့်ကြည့်နေရတဲ့အကျန်းဖက်သမားစီးရင်တဲ့တော့မပါဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်။ဒါပေမဲ့သူဟာ2009ခုနှစ်တုန်းကစိတ်ကြယောဂါဖြစ်ဖူးပြီးအလောက်ကနေ6လလောက်အနားယူခဲ့ရဖို့သူလို့ဂျာမနီသတင်းတွေမှာဖော်ပြကြပါတယ်ဒီသတင်းတွေနဲ့ပတ်သက်ပြီး Lufthansa လေးချောင်းလိုင်းကုမ္ပဏီကအတိပြုမပေးသေးပေမဲ့ Lufthansa စီးမှတ်တန်းတွေမှာတော့သူဟာပြန်တန်းမှုအတွက်ရန်နှုန်းပြည့်တင်တော့ပြီးသူ့အတွက်ကန့်သက်ချက်တစုံတရာမရှိဘူးလို့ပြောပါတယ်
ယမန်နိုင်ငံကနေရာအတော်များများကိုသိမ်းထားတဲ့ရှီယာဟူသီတပုံအုပ်စုတွေကိုပြစ်မှတ်ထားပြီးဒုတိယမြောက်နေ့အဖြစ်ဒီကနေ့မှာဂျက်တိုက်လေယာဉ်တွေကဘုံကျဲတိုက်ခတ်ခဲ့ပါတယ်။ဒါဟာဒေသတွင်းကဟူသီတပုံတွေကိုချိန်မုန်းနိုင်ရေးဆော်ဒီအာရေဗျဥဆောင်တဲ့တပ်ဖွဲ့လှုပ်ရှားမှုရဲ့တစိုက်ဒေသလည်းဖြစ်ပါတယ်။ယမန်နိုင်ငံမြို့တော်ဆာနာတဝိုက်တပုံတွေအခြေစိုက်တဲ့စစ်စခန်းတွေကိုမဟာမိတ်လေကြောင်းတပ်တွေကဒီကနေ့မှာဇက်တိုက်ဆိုသလိုဘုံကျဲတိုက်ခတ်ခဲ့တယ်လို့မျက်မြင်တွေနဲ့တာဝန်ရှိသူတွေကပြောပါတယ်။ဟူသီတပုံတွေအဓိကအခြေစိုက်ရာဆာရာပြည်နယ်မြောက်ဘက်ကစခန်းတွေကိုလည်းလေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်လို့စစ်ဖက်တာဝန်ရှိသူတွေကဆိုပါတယ်။ယမန်နိုင်ငံမှာအီရန်ကကျောတော့နောက်ခံပေးထားတဲ့ဟူသီတပုံတွေကိုဖျောက်ချပြီးနိုင်ငံတကာအသိမှတ်ပြုတဲ့အစိုးရတရက်ပေါ်လာဖို့ဝိုင်းတိုက်နေကြတဲ့မဟာမိတ်တပ်ပေါင်းစုတွေမှာဘီယင်စနစ်နဲ့အုပ်ချုပ်နေတဲ့ပင်လယ်ကွေ့၅နိုင်ငံအပါအဝင်စုစုပေါင်း10နိုင်ငံပါဝင်တာပါ။အီရန်ကတော့ဟူသီတပုံတွေကိုသူတို့ကူညီနေတာမရှိကြောင်းညှင်းဆိုထားပါတယ်။မဟာမိတ်တပ်ဖွဲ့တွေမှာသူတို့ပါမယ်မပါဘူးဆိုတာမဆုံးဖြတ်ရသေးဘူးလို့ပါကစ္စတန်နိုင်ငံကလည်းပြောပါတယ
်။ Syria နိုင်ငံကလူသားချင်းစာနာမှုပြဿနာတစ်နေ့တခြားပို့ပြီးဆိုးဝါးလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Valery Amos ကပြောကြားလိုက်ပါတယ်။တကယ်ဆို Syria နိုင်ငံမှာငတ်မှုမှုအပြင်အစာရေစာပြတ်လတ်မှုနဲ့ဆေးကုသအခွင့်မရတဲ့အတွက်တေဆုံးရမယ့်အန္တရာယ်ဆက်ရောက်နေသူတွေဟာအရင်ခံမှန်းထားတဲ့နှစ်ဆလောက်ပိုများနေပြီး4,000-4,000လောက်ကိုရှိနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောကြားခဲ့တာပါ။အချိန်နဲ့မျှလိုအပ်မှုကပိုများနေတာမို့လူသားချင်းစာနာမှုလှုပ်ဆောင်နေသူတွေအနေနဲ့အခုတည်းပိုပြီးလှုပ်ဆောင်ပေးတယ်လို့လည်း Miss Amos ကပြော ောပါတယ်ဒါအပြင်အစိုးရဘက်ကလက်တွေ့မကျတဲ့လှုပ်ဆောင်မှုတွေကြောင့်လူသားချင်းစာနာမှုလောက်ရောက်ကိုနှောင့်နှေးစေပြီးကဲဆဲကူညီအတွက်133နေရာကိုတွားရောက်ခွင့်ပေးဖို့အခုနှစ်ထဲမှာကုလသမဂ္ဂပန်ချားထားတာကို3နေရာပဲခွင့်ပြုထားခဲ့တယ်လို့ဆိုပါတယ်စီးရီးယားမှာလူသားချင်းစာနာမှုအကူအညီတွေအလေးတကြီးလိုအပ်နေသူကထောင်ပေါင်းချီရှိနေပေမဲ့အကူအညီတွေမရတာမို့သမ္မတဘက်ရှက်အယ်အဆတ်ကိုရှင်းရှင်းလင်းလင်းပြောဖို့အတွက်Valerie Amos ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ပါတယ်။စီးရီးယားနိုင်ငံကအကူအညီလိုအပ်နေတဲ့တန်းနဲ့ချီးတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအပြုသဘောဆောင်တဲ့ရလဒ်တွေထွက်ပေါ်လာစေဖို့လုံခြုံရေးကောင်စီနဲ့စီးရီးယားပေါ်ဩစာလွှမ်းမိုးနိုင်တဲ့တခြားနိုင်ငံတွေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်တွေတုံးပေးဖို့အတွက်လည်း Miss Amos ကပန်ကြားခဲ့ပါတယ်။
အီရန်နျူကလ িয়ার ပြဿနာအတွက်လုပ်ငန်းပောင်ချမှတ်မဲ့မတ်လ31ရက်နီးလာတာနဲ့အမျှအီရန်နဲ့အမေရိကန်နှစ်ဖက်ကိုယ်စားလှယ်တွေဟာဆွေးနွေးညှိနှိုင်းသူတွေဒီကနေ့မှနောက်ဆုံးအတုပ်ဖြစ်ဆွေးနွေးပွဲတွေဆက်လုပ်ဖို့စီစဉ်ထားကြပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားကြီးဝန်ကြီးဂျဗက်ဇရစ်တို့ဟာမနေ့ကတည်းကဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံခဲ့ကြပြီးညှိနှိုင်းမှုတွေအောင်မြင်လိမ့်မယ်လို့နှစ်ဖက်စလုံးကအကောင်းအမြင်ယုံကြည်နေကြပါတယ်။အီရန်အမေရိကန်ဆွေးနွေးပွဲတွေမှာP5+1 ခေါ်တဲ့နိုင်ငံ6ခုရဲ့အကြီးအကဲသံတမန်တွေကလည်းဆွေးနွေးပွဲတွေမှာမကြခင်ပူးပေါင်းပါဝင်လာကြမှာဖြစ်ပါတယ်။မနေ့တုန်းကတော့အီရန်သမ္မတဟာဆန်ရိုနီကကမ္ဘာအင်အားကြီး6နိုင်ငံစီကိုစာတစောင်ပေးပို့ခဲ့ပြီးသူ့စာထဲမှာအီရန်နျူကလ িয়ার အရေးကိစ္စအပါဝင်ဆွေးနွေးပွဲအတွင်းတိုးတက်မှုတွေနဲ့ပတ်သက်လို့ရှင်းပြထားပါတယ်။အဲဒီစာကိုအမေရိကန်ကလက်ခံရရှိတယ်လို့အတည်ပြုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အီရန်သမ္မတရိုဟာနီကသူ့ရဲ့ Twitter ကတဆင့်ပြောရမှာတော့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုပြန်လည်ယူသိမ်းပေးဖို့တရုတ်ရုရှားပြင်သစ်ဗြိတိန်စတဲ့နိုင်ငံခေါင်းဆောင်တွေနဲ့သူစကားပြောခဲ့ကြောင်းဖော်ပြထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
few american တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့ November လာဆန်းပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီစနစ်ပေါ်ဆောင်မှာအလွန်ရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်တာမို့တက်မတော်နေနဲ့ဒီရွေးကောက်ပွဲအောင်မြင်အောင်တာဝန်ရှိတဲ့ဖွဲ့စည်းတွေပြည်သူတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့အနှစ်80ပြည့်တက်မတော်နေအခမ်းအနားမှာကာဝေးဦးစုချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲစတင်ခဲ့ပြီးတဲ့နောက်အရတားစုကလက်ထက်ပထမဆုံးချိန်ကျင်းပမယ့်ရွေးကောက်ပွဲကိုတရားမျှတမှုဖွင့်လင်းမြင်သာမှုရှိမရှိနိုင်ငံတကာစောင့်ကြည့်လေ့လာနိုင်မှု American Chief Site Carter Center နဲ့ EU ဥရောပသမ္မတအဖွဲ့တွေလာရောက်ခွင့်ပြုမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမကြာသေးခင်ကပဲကြေညာခဲ့ပါတယ်။ဒီနေ့ရွေးကောက်ပွဲအောင်အောင်မြင်ကျင်းပနိုင်မှုတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကအရေးကြီးကြောင်းနဲ့တက်မတော်နေနဲ့ဒီရွေးကောက်ပွဲအောင်မြင်အောင်အတွက်ဦးတီဗီလှုပ်ဆောင်သွားမယ်လို့လည်းဗိုလ်ချုပ်မှုကြီးကပြောပါတယ်။ဒါပေမဲ့အခုကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာ25နေရာနဲ့အရေးကြီးတဲ့နိုင်ငံရေးအာဏာတွေကိုတက်မတော်ကရယူထားပြီးကျင်းပတဲ့ရွေးကောက်ပွဲမှာဘလို့အခင်းချင်းမျိုးနဲ့ကျင်းပသည်ဖြစ်စေလွတ်လပ်မျှတာတယ်လို့တချို့အကဲကတ်တွေကမသတ်မှတ်ပါဘူး။1945ခုနှစ်ကဖက်ဆက်နဲ့ဂျပန်နယ်ချက်ကိုတွန်းလှန်ခဲ့တဲ့မတ်လ29ရက်နေ့ကိုအရင်ကတော်လှန်ရေးနေ့ဖြစ်စတင်သတ်မှတ်ခဲ့ပြီးနောက်ပိုင်းဆက်ဆွာလက်ထက်မှာတက်မတော်နေ့လို့ပြောင်းလဲသတ်မှတ်ပြီးအခမ်းအနားတွေကိုနှစ်ဆင်ကျင်းပလာတာဖြစ်ပါတယ်။
နိုင်ငံသားရွှေပြောင်းအလို့သမားတွေကိုကြေးကျွန်တွေလိုခိုင်းစေပြီးဖမ်းယူရရှိတဲ့ပင်လယ်ဇာတွေကိုထိုင်းနိုင်ငံစိတ်ကန်းတွေကတဆင့်အမေရိကန်အပါအဝင်နိုင်ငံတကာဈေးကွက်ထဲတင်ပို့ရောင်းချနေတဲ့အကြောင်း AP သတင်းဌာနကဖော်ထုတ်ရေးသားပြီးတဲ့နောက်အာဓမလိုအားခိုင်းစေနေတဲ့ထိုင်းကုမ္ပဏီတွေကိုတရားဥပဒေကြောင့်အရေးယူသွားမယ်လို့ထိုင်းအစိုးရကပြောပါရယ်ဒီသတင်းပတ်တဲ့ထုတ်ပေတဲ့ AP သတင်းဆောင်ပါကိုသူဖတ်ရကြောင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကဘန်ကောက်ပို့သတင်းစာကိုပြောကြားခဲ့ပြီးဒီလိုညှဉ်းပန်းနှိပ်စက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးနိုင်ဖို့သူအစိုးရကတိုးမြှင့်လှုံ့ဆော်သွားမယ်လို့ဆိုပါရယ်လူလူချင်းခေါင်းမုံဖြတ်တာတွေဆက်လုပ်နေမယ်ဆိုရင်အဲ့ဒီကုမ္ပဏီတွေကိုလုပ်ငန်းလိုင်စင်ရုပ်သိမ်းမှာဖြစ်တယ်လို့အရေးယူအပြစ်ပေးသွားမှာဖြစ်တယ်လို့မစ္စတာပရယုတ်ကပြောကြားပါရယ်
မြန်မာကိုရီးယားနိုင်ငံမှာတရှုံမှုနဲ့ဆွဆွဖန်းစီခံထားတဲ့တောင်ကိုရီးယားနိုင်ငံသားနှုတ်ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်ကိုရီးယားကဒီကနေ့တောင်းဆိုလိုက်ပါတယ်။အခုဖန်းစီခံနေရတဲ့တောင်ကိုရီးယားနိုင်ငံသားနှုတ်ကိုပြီးခဲ့တဲ့နှစ်ကတရုတ်နဲ့မြန်မာကိုရီးယားနယ်စပ်ကဒဏ်ထောင်မြို့မှာတိကျစီဖန်းစီခဲ့တာလို့မြန်မာကိုရီးယားအစိုးရကမနေ့ကပြောပါတယ်။တောင်ကိုရီးယားအစိုးရကဒီဆွဆွချက်ဟာအခြေမြင့်မရှိဘူးလို့ပြောဆိုပြီးမြန်မာကိုရီးယားမှာတရှုံမှုနဲ့ဆွဆွဖန်းစီနေရတဲ့တောင်ကိုရီးယားနိုင်ငံသားနှုတ်ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်အပြင်ဘက်12မိုင်ကျော်အကွာမှာကျင်းပတဲ့ဟိန္ဒူဘာသာရေးပွဲတော်တစ်ခုမှာလူအုပ်စုကလမ်းဖြန့်ပြီးထွက်ပြေးကြတာကြောင့်အနည်းဆုံးလူ10ဦးသေဆုံးပြီးဒါဇင်နဲ့ချီပြီးတော့ဒဏ်ရာရရှိသွားကြပါတယ်မြန်မာဗုဒ္ဓရာမြေကမ်းဘေးရရှ်ဟက်ဆိုတဲ့ဘုရားကျောင်းမှာဝတ်ပြုဆူတောင်းနေတဲ့ရုံရင်းဆံကဖြစ်ရာကအမျိုးသမီး9ဦးအမျိုးသား3ဦးတည်ဆုံသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဘုရားကျောင်းနားကတရားတခုပြုကြတော့မယ်ဆိုတဲ့ကောလာဟာလာကြောင့်လူတွေရေးရသည်ထွက်ပြေးရာကနေအခုလိုတည်ဆုံတဲ့တီဖြစ်လာရတယ်လို့မျက်မြင်သက်သက်တွေကဆိုပါတယ်ခင်ဗျာ။
ထိုက်တန်ရောက်သူတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာထိုက်တန်ရောက်သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအလင်းစလိုမလုပ်ဖို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဖိုးချုပ်မှုကြီးမြောင်လိုင်းက290ပြည့်တပ်မတော်နေမင်းကုန်းမှာသတိပေးလိုက်ပါတယ်။အခြေတင်ဖြစ်စရာတွေကြုံနေကြရတဲ့အခြေခံဥပဒေပြင်ဆင်ရေးကအစတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအစုံနိုင်ငံရေးအရာဆွေးနွေးမှုတွေမှာလည်းတိုင်းပြည်တည်ငြိမ်ရေးကိုစစ်တပ်ကဦးစားပေးမှာဖြစ်တယ်လို့လည်းနေပြည်တော်မှာဒီကနေ့ကျင်းပတဲ့စီးရေးပြအခမ်းအနားမှာပြောကြားသွားပါတယ်။အပြည့်အစုံကတော့ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုတက်မတော်အနေနဲ့ဆက်လက်အားပေးသွားမှာဖြစ်ပေမဲ့တည်ငြိမ်မှုတွေကိုဦးစားပေးသွားမှာဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ကပြောကြားသွားခဲ့တာပါ။ပြုပြင်ပြောင်းလဲရေးတွေကိုမြ мян ဆန်ဆန်လုတ်တဲ့အခါမတီမငင်အခြေအနေတွေပေါ်ပေါက်လာမှာကိုမလိုလားဘူးလို့လေတက်မတော်နေမင်းကုန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်
။ဒီကောင်နေမှုကိုပြန်ဆန်လို့ရတဲ့ပြတ်ဖြစ်ပြီးဒီလိုလေးမြေတက်မှုတွေနေနေကြည့်ကြည့်ရမှာဖြစ်တယ်လေ။ဒီကောင်နေမှုတွေကိုလည်းသိပြည့်နဲ့နှုံးနှမ်းနေ။ဆောင်ကျနေမှုနဲ့ဒီလိုစကားကိုကြည့်အောင်။ဆောင်ကျပါလား။
ဒီနှစ်နိုဝင်ဘာလတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်ဖြစ်သလိုတက်မတော်အနေနဲ့ရွေးကောက်ပွဲတွေကိုအေးအေးချမ်းချမ်းကျင်းပနိုင်အောင်ကူညီမယ်လို့လည်းပြောဆိုခဲ့တာပါစစ်တပ်ကလွတ်တော်အတွင်းမှာ၄ပုံ၃ပုံနေရာယူထားတဲ့အတွက်အခြေတင်ပြောစရာဖြစ်နေရတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တာကိုလည်းလက်ခံခဲ့ပြီးမြေတည်ဆဲဥပဒေနဲ့အညီဖြစ်ဖို့လိုတယ်လို့လည်းပြောပါတယ
်ဒီကောင်တွေကိုပုံမှန်နဲ့ဆောင်ရရမြန်မာလူပစည်းဖို့အခြေခံဥပဒေကိုကာကွယ်ဆောက်ရှောက်တာတောင်းရှိရပြပစည်းဖို့အခြေခံဥပဒေပါပြန်ဆန်းချက်တွေကိုပြည်သူအောင်မြင်ရေးလေးပြည်နဲ့ပြည်ထောင်စုဆက်လာရတဲ့ပြည်သူ့ပြောင်းလာမှာဖြစ်တယ်ဒီနေ့နိုင်ငံပစည်းအုပ်ချုပ်ကိုအခြေခံဥပဒေဆိုကြီးကြီးဆိုလို့မရှိခဲ့တဲ့တော့ဒီပြည်သူ့ကြောင်းသားကိုချီးရတယ်ကျန်းသာတဲ့ဥပဒေများတဲ့ကြီး
တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းတဦးလေးဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယက်ကဦးတင်ဦးကတော့စစ်တပ်အနေနဲ့တိုင်းပြည်မှာကာကွယ်ရေးကိစ္စတွေကိုသာအာရုံစိုက်ပြီးနိုင်ငံရေးနဲ့ကင်းရှင်းတင်တယ်လို့ပြောဆိုလိုက်ပါတယ
်တက်မတော်နဲ့ပတ်သက်အခမ်းအနားဟာထူးခြားသောအခြေအနေရဒါအဖွဲ့စည်းတစ်ခုရအနေနဲ့နိုင်ငံတော်နဲ့ပတ်သက်တဲ့ကာကွယ်ရေးအင်အားစုတစ်ခုဖြစ်တဲ့ဆိုတာလေကျွန်တော်လက်ကမှာတခုပဲရှိတယ်ပြည်သူ့ရဲ့စန္ဒာလေးကိုတော့လေးစားပါပြည်သူတွေဒီအမိပြည်သူစီအဖသူတို့တကယ်လို့သဘောထားကြီးကြီးဖြစ်မယ်ဆိုလို့ရှိရင်ဒီသူတို့လည်းအရင်လိုစိတ်25ရက်လောက်ထည့်ထားတာမမှန်ဘူးမှားတယ်ဒါနဲ့ပတ်သက်တာအလုံးဒီလုံးဝမလုပ်ခဲ့ဘူးအဲ့တော့တကယ်လို့သူတို့ကဒီမိုကရေစီကိုဟုတ်ဖြစ်ရင်ဆိုလို့ရှိရင်ဒီဥစ္စာကိုဖယ်ရှားလိုက်ပြည်သူတွေလည်းဝင်ပြီးအယူခံပေါ့ဗျာဒါလိုပဲလုပ်ကြပြီးတော့အဲ့တော့တကယ်အခြေခံကပြည်သူလူလူပါဒီနိုင်ငံတော်နဲ့ပတ်သက်တဲ့နိုင်ငံရေးဥဆောင်မှုအခမ်းအနားမှာအတမရောဥဆောင်ရမယ်ဘာညာဆိုတော့ဒါတော့မဟုတ်ဘူးလေ။ပြည်သူလူထုကပဲဥဆောင်ရမှာပဲလေ
။ကာကွယ်ရေးဦးစီးချုပ်ကသူ့မိန့်ခွန်းမှာပြည်တော်စုနယ်မြေအတွင်းနေထိုင်နေတဲ့တိုင်းရင်းသားတိုင်းကိုတူညီတဲ့အခွင့်အရေးပေးထားပြီးဖြစ်ကြောင်းလက်နက်ကင်တိုင်းရင်းသားတွေအနေနဲ့နိုင်ငံရေးအမြင်ကွဲပြားမှုကိုလက်နက်ကင်နည်းနဲ့ဖိအားပေးရယူဖို့စူးစမ်းမှုတွေကနိုင်ငံတော်တည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးကိုထိခိုက်စေတာကြောင့်တက်မတော်အနေနဲ့လက်ခံမှာမဟုတ်ကြောင်းထည့်သွင်းပြောကြားသွားခဲ့ပါတယ်။လက်ရှိလှုံ့ဆော်နေတဲ့ပြစ်ခတ်တိုက်ခတ်မှုရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်း DDR ကိုမဖြစ်မနေထည့်သွင်းလှုံ့ဆော်ဖို့လိုတယ်လို့လည်းပြောကြားလိုက်ပါတယ်။ဒီလိုပြောဆိုလိုက်တာနဲ့ပတ်သက်ပြီးတနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCD ကဥက္ကွန်ဥက္ကာကခုလိုပြောဆိုလိုက်ပါတယ်
။ဘယ်လိုညွှန်းလဲတော့မသိဘူးပါလေ DDR ကသူအဆင့်အများကြီးရောအဆင့်20လောက်ရှိတာ။ဒါပေမဲ့ဒီပေါ်မှာသူ့ဘုရားမူကြီး တင်လိုက်တဲ့ဟာကဘယ်ဘလောက်ကိုသွားကျင်လဲတော့မသိဘူးဗောလေအမတကြီးကိုယ်တိုင်လည်းစီစင်မှာခင်ဗျားတို့လည်းလည်းပြောင်းဖို့ဖြုတ်သိမ်းဖို့ဆိုတာမပြောသင့်သေးဘူးဆိုတော့ကျွန်တော်တို့မေကွန်ပြောရတာရှိတာဟုတ်ဒါဟိုမနေ့ကစက်တင်ဘာလတော့အဲ့လိုဆင်းရဲလို့ပဲကျွန်တော်ကတန်ပါတာဟုတ်6လလောက်ဒါဥပမာပြောတာပါလေဒီတစ်ခါတော့ဘယ်လိုဆင်းနေမှမသိဘဲနဲ့ကြိုးပြောဖို့တော့ခက်တယ်လေ
တမရော်ကာဝေးရေးဦးစီးချုပ်ကလာမယ့်2015အထွေထွေရွေးကောက်ပွဲမှာနိုင်ငံတော်တည်ငြိမ်ရေးကိုနှောက်ယှက်ပြီးရွေးကောက်ပွဲမှာလက်နက်ကင်ဖိအားပေးကချင်းချောက်မဲထည့်ခိုင်းတာတွေကိုလုံးဝအဖြစ်ခံမှာမဟုတ်ကြောင်းလည်းတတိပေးပြောဆိုလိုက်ပါတယ်ရှင်
မမေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်1945ခုနှစ်မတ်လ29ရက်နေ့မှာမြမမြေရအနေဖက်စစ်ဂျပန်ကိုတော်လှန်ခဲ့တဲ့နေ့အထိမ်းအမှတ်ဖြစ်နေလွတ်လပ်ရေးရပြီးအာဏာရလာတဲ့ဖက်စစ်တော်လှန်ရေးပြည်သူလွတ်လပ်ရေးဖာစာပါလာအစိုးရကနှစ်စဉ်မတ်လ29ရက်နေ့ကိုတော်လှန်ရေးနေ့ဖြစ်သတ်မှတ်ပြီးတော့အစိုးရဆက်ဆက်ကျင်းပခဲ့တာဒီကနေ့ဟာနှစ်ပေါင်း80ပြည့်တဲ့နေ့လည်းဖြစ်ပါတယ်တော်လိုင်းရင်းနဲ့ဖြစ်အစိုးရဆက်ဆက်ချင်းပါလာခဲ့ပြီးနောက်ပိုင်းစစ်အစိုးရအာဏာရလာချိန်မှာတော့တော်လိုင်းရင်းနဲ့ကိုတတ်မတော်နေအဖြစ်အမိပြောင်းလဲကျင်းပါနေတာဖြစ်ပါတယ်။ဒီကနေ့မှာပဲအဓိကအထိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းနှစ်80ပြည့်ဖက်စစ်တော်လိုင်းရင်းနဲ့အခမ်းအနားကိုရန်ကုန်မြို့တော်ဝင်နှင်းစီမှာကျင်းပခဲ့ပါတယ်။ဝါရီနိုင်ငံရေးသမားကြီးတွေနိုင်ငံတကာတန်တမန်တွေနဲ့ NLD အဖွဲ့ဝင်တွေတက်ရောက်ခဲ့ပြီးဖက်စစ်တော်လိုင်းရေးကာလအတွေ့အကြုံတွေကိုဖလှယ်ခဲ့ကြပါတယ်။ဝိုင်းနိုင်ငံရေးသမားကြီးတခင်ချန်ထွန်းနဲ့လက်ရှိ NLD ရဲ့နှယက်ကအရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးတို့ကတော်လိုင်းရင်းနဲ့အထိမှတ်ဟောပြောခဲ့ကြပါတယ်။ဝိုင်းနိုင်ငံရေးသမားကြီးတခင်ချန်ထွန်းကတော်လိုင်းရင်းနဲ့ဖြစ်ပေါ်လာပုံကိုအခုလိုပြန်ပြောင်းပြောပါရတယ်
။တော်လိုင်းရင်းနဲ့ကတော့မှားတော့ဒီဖက်စစ်ဂျပန်ကြီးကတိုက်ပြီးအုပ်ချုပ်နေတော့ပါချာနာချပစ္စည်းတွေတို့လုနေတော့ဒါတိုက်ပြီးတိုင်းမှာတရုတ်ကိုဆင်းရဲဒုက္ခရောက်တယ်။အဲ့ဒီချိန်မှာဗိုလ်ချုပ်ဆန်းကသူကဒီဟာတွေကိုသူကသိနေတော့သူကမကြည့်နိုင်ဘူးအဲဒါကြောင့်မို့သူကဒါရန်ဒီကိုတိုက်ဖို့သွားမယ်ဆိုပြီးတော့အကြီးကျယ်ခန္ဓာကြီးစီဝေးကြီးလုပ်ပြီးတော့အဲ့ဒီမှာခေါ်ပြောပြီးတော့တိုးတဲ့ထွက်သွားတာပေါ့လေအမှန်တော့ရန်ဒီကိုတိုက်ပြီးတော့အင်္ဂလိပ်ဟလာဂျပန်ကိုတိုက်ဖို့လားဟလာအင်္ဂလိပ်အမေရိကန်ဂျပန်ကိုတိုက်ဖို့လားတို့မို့လဲရန်ဒီတိုက်ဖို့ဆိုတော့အဲ့ဒီလိုဘူတိုဝါဒနဲ့ဟုတ်အတိပင်အမျိုးမျိုးကောက်ယူနိုင်တဲ့အမျိုးပြောပြီးတော့ဒါဟိုတော်လာနာမို့တော်တယ်တော့ကနေပြီးတော့သူကဌာနချုပ်လုပ်ပြီးတော်လာခဲ့တာ
ဒီကနေ့ရန်ကုန်မြို့တော်ဝင်နှင်းစီစားတောက်ဆိုင်မှာကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့90ပြည့်ဖက်စစ်ဒေါ်လာရင်းနဲ့အထိမ်းအမှတ်အခမ်းအနားမှာတဘာပတိအဖြစ်ဆောင်ရွက်သူ NLD ရဲ့နိုင်ရကကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးသူရဦးတင်ဦးကဖက်စစ်တို့ရဲ့အမှုအချက်တွေကိုဖျောက်ကြပါလို့လည်းသတိပေးပြောဆိုသွားပါတယ်။ဒီကနေ့ NLD ကထုတ်ပြန်တဲ့ကြေညာချက်မှာလည်းပါတီအနေနဲ့တရားဥပဒေစိုးမိုးရေးပြည်ရင်းငြိမ်းချမ်းရေးနဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အင်အားစုအားလုံးနဲ့ပူးပေါင်းမှုနဲ့အောင်မြင်သည့်အထိဆက်ပြီးတော့ဆောင်ရွက်မယ်လို့ဖော်ပြခဲ့ပါတယ်။ပါတီဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့ကျန်းမာရေးအခြေအနေအရပါတီကကျင်းပတဲ့ဖက်စစ်တော်လှန်ရေးနဲ့အထိမ်းအမှတ်ပွဲကိုရောအစိုးရကကျင်းပတဲ့တပ်မတော်နှင့်စီရေးပြအခမ်းအနားကိုရောတက်ရောက်နိုင်ခဲ့ခြင်းမရှိပါဘူးရှင်။VOA ကနေတောက်ချန်ညနေခင်းသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးနေပါတယ်ရှင်။ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့တောင်းဆိုရင်ဆန္ဒပြရာကဖမ်းဆီးခံထားရသူတွေပြန်လွတ်ပေးရေးဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာမှာတာဝန်ရှိသူတွေကိုအရေးယူရေးစတဲ့တောင်းဆိုချက်တွေနဲ့ဒီကနေ့တောင်းဆိုဆန္ဒပြကြတာမှာလူတချို့ဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းအေရဝတီတိုင်းတနန်သာရီမကွေးတိုင်းစတဲ့နေရာအနှံ့မှာတက်ကြွလှုပ်ရှားသူတွေဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြတဲ့အကြောင်းကိုဗီအိုအေသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ရန်ကုန်မြို့ကဆန္ဒပြပွဲနှစ်ခုကိုတော့ဖမ်းဝရမ်းထုတ်ခံထားရတဲ့တောင်းသားခေါင်းဆောင်တွေဖြစ်တဲ့မြမနိုင်ငံလုံးဆိုင်ရာတောင်းသားတမကများအဖွဲ့ချုပ်ဘဂတာဥက္ကဋ္ဌကိုကျော်ကိုကိုနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်ကိုအနန္ဒဆင်အောင်တို့ဦးဆောင်လှုပ်ရှားခဲ့ကြတာပါ။ပဲခူးတိုင်းလက်ပန်းမြို့မှာဒီလအစောပိုင်းကငင်းညံ့စွာဆန္ဒပြနေသူတွေကိုလုံခြုံရေးအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းခဲ့ပြီးဖမ်းဆီးခံခဲ့ရတဲ့လူပေါင်းတရာကျော်တဲကကျန်နေသေးတဲ့လူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီပညာရေးစနစ်အတွက်ကြိုးပမ်းမှုတွေဆုံးခဲ့မရောက်သေးတဲ့အကြောင်းကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကဆန္ဒပြပွဲအတွင်းမိကွန်းထဲမှာပြောကြားသွားပါတယ်
တော်လာမယ်ခင်ဗျာအပြစ်ဆုံးနေပါဘူးပညာ ဆနာပြပွဲမစခဲ့ကြတဲ့ကအနာပိုင်းတွေကအင်းအားလုံးရင်းနဲ့စောင့်ကြည့်မှုတွေရှိနေပြီးကျောင်းသားတွေဘက်ကဆနာပြပြီးလူစုခွဲလိုက်ချိန်မှာတော့ဖောင်ရန်ထုတ်ခံထားရတဲ့ကျောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ပါဝင်ကျောင်းသားသုံးဦးဖမ်းဆီးခံထားရတယ်ဆိုပြီးဘက်ကတမများအဖွဲ့ချုပ်လုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌကိုလင်းထက်နိုင်ကဆိုပါတယ်ကျွန်တော်နောက်ဆုံးသိတာကတော့ကိုနန္ဒဆင်
အလားတူမန္တလေးမြို့မှာလည်းဆန္ဒပြမှုတွေကိုအာဏာပိုင်တွေကတားဆီးဖို့ကြိုးစားခဲ့ကြသလိုဘကိုးတိုင်းတောင်ငူမြို့မှာလည်းចောင်းသားတွေပြန်လွတ်ပေးရင်းနဲ့အကြမ်းဖက်မှုတွေကိုတာဝန်ယူဖြေရှင်းပေးဖို့အတွက်တောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြသလိုမြောင်းမြမြို့မှာလည်းအလားတူဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။ မကွေးမြို့မုံရွာမြို့တဝဲမြို့တွေမှာလည်းအလားတူဆန္ဒပြခဲ့ကြပါတယ်။မန္တလေးတိုင်းမြင်းညံမြို့မှာတော့ဆန္ဒပြပွဲအတွက်တက္ကသိုလ်နှစ်ခုကကျောင်းသား90ခန့်စုဝေးပြီးစာထွက်လာချိန်မှာပဲမြင်းညံဒီဂရီကောလိပ်ကသင်္ချာဒုတိယနှစ်ကျောင်းသားကိုညံမြင့်သားပါဝင်5ဦးကိုအာဏာပိုင်တွေကအကြမ်းဖက်ဖမ်းဆီးသွားတဲ့အကြောင်းမြင်းညံဘက်ကတများအဖွဲ့ချုပ်ကကိုခိုင်မြဲဆန်ကပြောပါတယ်။အရောင်90ကျောင်းလည်းစာထ
ဒီကကခရိုင်ရဲမှုပါပဲဆွေးဥပါတယ်ကျွန်တော်ဒီကစခန်းမှုတွေပါပါသေးတယ်အဲ့ဒါကျွန်တော်ဆက်ထွက်မယ်ကျွန်တော်လောကအရင်မပြေးနိုင်ဘူးဆွေးဥပါတယ်လမ်းတို့အဲ့ဒါကျွန်တော်နံပါတ်တို့တွေလည်းပါတယ်ဒါမဲ့နံပါတ်တို့တော့ထုတ်တော့ထုတ်တယ်မရနိုင်ဘူးလက်ပြီးနေတော့ဝိုင်းသူငါရောက်ပါ
ပြီးခဲ့တဲ့မလ၁၀ရက်နေ့ကလက်ပံမြို့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ចောင်းသားတွေဝင်းရံအင်အားစုတွေကခြောက်ဆက်၉ဦးကိုတော့အာမခံမပေးဘဲပုံမှန်၅ခုနဲ့တရားစွဲဆိုထားသလို၁၁ဦးကိုတော့ပုံမှန်၃ခုနဲ့တရားစွဲဆိုထားပြီးအာမခံနဲ့ပြန်လွှတ်ပေးထားပါတယ်။ပြန်ကြားရေးဝန်ကြီးဌာနကတော့ဖမ်းဆီးခဲ့တဲ့လူပေါင်း၁၂၇ရောက်နဲ့သတင်းတောက်၂ဦးပါဝင်လူ၅၀ကိုပြန်လွှတ်ပေးလို ဒီနေ့ကျွန်တော်တို့ကလည်းပြည်သူ့ကောင်စီရဲ့ဆန္ဒပြမှုမှာပါဝင်တဲ့ကျောင်းသားကောင်းဆောင်ကိုကျော်ကိုကိုနဲ့ကိုနန္ဒဆင်အောင်ပါဝင်လေးဦးကိုလည်းဖန်ဝန်ထုတ်ခဲ့တာဖြစ်ပါတယ်ရှင်။မအေးအေးမှာစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်။ မြန်မာအာဏာပိုင်တွေကလက်ပံအုပ်ရှိမှာမီးလောင်ပုံသုံးပြီးအကြမ်းဖက်နှိမ်နှင်းခဲ့လို့ထိခိုက်ဒဏ်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာနဲ့ရှေ့နေကြီးဦးအောင်သိန်းတို့ဟာတာဝန်ရှိသူတွေကိုတရားစွဲနိုင်ဖို့ကြိုးပမ်းရမှာရင်ဆိုင်ရတဲ့အခက်အခဲတွေကိုအမေရိကန်ပြည်ထောင်စု ဝါရှင်တန်ဒီစီမှာပထမဆုံးအကြိမ်ဖြစ်တဲ့မတ်လ26ရက်နေ့မနေ့တုန်းကတင်ပြပြောဆိုခဲ့ပါတယ်။ဝါရှင်တန်ချစ်ဆိုင်ဂျက်စတစ်ထရပ်စ်အဖွဲ့ကကြီးမှုချင်းပါတဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့မတ်အင်ချင်းနိုင်ကအကြောင်းဆုံးပြောပြပေးပါအောင်ရှင်။
ချင်းညကြီးဦးအောင်သိန်းကလက်ပံတော်ဂျင်းနီစီမံကိန်းကိုအကြမ်းဖက်ဖြုတ်ခွဲခဲ့တာနဲ့ပတ်သက်လို့တာဝန်ရှိသူတွေဖြစ်တဲ့ပြည်ထရေးဝန်ကြီးဦးကိုကိုနဲ့ရဲချုပ်ဇော်ဝင်းတို့ကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ဥပဒေကြောင့်အရရှင်းပြသွားပါတယ်။ဒါ့အပြင်ဒီမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်နေတာတွေနောက်ပြီးတရားဥပဒေစိုးမိုးရေးအားနည်းတဲ့အတွက်အထူးသဖြင့်ဒီနိ
ါတယ်အဲ့တော့ကျွန်တော်တို့ကဒီပြည်သူဝန်ထမ်းဆိုတဲ့ဝန်ကြီးလေဗယ်ဆင့်ပေါ်နေအစိုးရဝန်ထမ်းတရားကိုပြည့်မှုကြောင်းရတရားစွဲဆိုတော့မယ်ဆိုရင်ကျွန်တော်တို့စစ်ထုံးရခွင့်ပြုမယ်ကြောင်းပါပါအဲ့တော့သမရရှိကိုကျွန်တော်တို့ခွင့်ပြုမယ်ကြောင်းပါတယ်တောင်းတဲ့စာကိုရဲစခန်းအမှုဖွင့်တိုင်ချက်မှာတွဲပြီးတော့ကျွန်တော်ရဲစခန်းမှာအမှုဖွင့်ခဲ့တယ်ဖြစ်ပါတယ်ကျွန်တော်တို့ကဒီခွင့်ပြုမယ်ကြောင်းပေမဲ့သမရကမပေးဘူးဆိုတာလည်းကျွန်တော်သိပါတယ်ဒါပေမဲ့သူအစိုးရဝန်ကြီးကိုရဲချုပ်ကိုတရားစွဲဆိုမှုကဘယ်အစိုးရလက်ထက်မှာပါဖြစ်ဖြစ် ကျွန်တော်တို့တရားစွပ်စွပ်မှုတွေခွင့်ပြုခဲ့တာမရှိဘူး။ဒါပေမဲ့ကျွန်တော်တို့ကဒီကျွန်တော်တို့ရဲ့ဥပဒေစနစ်မှာတော့လည်းကောင်းဖွဲ့စည်းပုံမှာတော့ပြစ်မှုကျွတ်လို့နေသူကအလိုလျောက်ပြင်းလို့ခွင့်မရနိုင်ဘူး။အဲ့တော့ကျွန်တော်တို့ကတို့ကျွန်တော်တို့ဒီအမေရိကကိုထွက်လာခဲ့တဲ့နေ့တော့လို့ရေစကန်းနေပြီးတော့ကျွန်တော်တို့တိုင်ကျက်ရေဖွင့်ခဲ့တယ်ဥဒိတ်ခန္ဓာနာကိုယ်သာပြီးတိုင်ကျက်ရေဖွင့်နိုင်မှုကျင့်ကြုံးနဲ့မြင်ညွတ်တဲ့အတွက်လက်မခံနိုင်ဘူးဆိုတဲ့စာကိုပြန်ကြားခဲ့တယ်ဆိုတော့ကျွန်တော်ပြီးချရပါတယ်ရေစကန်းမှာအမှုဖွင့်လို့မရရင်ကျွန်တော်တို့ကမြို့နယ်တရားရုံးမှာ direct complaint ဥဒိတ်ရှော့ပွင့်ကျွန်တော်မှာရှိပါတယ်ကျွန်တော်တရားရုံးကိုဥဒိတ်ပွားရှော့ဖို့ဆိုတာလေဘယ်လိုနည်းမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တွေးရှိတာအဲ့တော့ကျွန်တော်ဒီကနေပြီးတော့ပြန်သွားတဲ့အခါမှာအမှုဖွင့်လို့မရတဲ့အမှုကိုကျွန်တော်တို့ပြည်တော်စုတရားထွတ်တော်ကျုံမှာစာကျွန်တော် Rich စာကျွန်တော်တင်ဖို့ကျွန်တော်တို့ချိုးစားပါဘာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအစိုးရဝန်ကြီးတယောက်ကိုတရားစွဲဆိုပိုင်ခံပြည်သူလူထုမှလည်းရှိတယ်ဆိုတာကိုလူထုကိုသိစေခြင်းနဲ့
ဒီဆွေးနွေးပွဲကိုဦးစီးကျင်းပတဲ့ Justice Trust အဖွဲ့ဟာမြန်မာနိုင်ငံမှာဝင်ရောက်လုပ်ကိုင်နေတာနှစ်အနည်းငယ်ပဲရှိပါသေးတယ်။မြန်မာအာဏာပိုင်တွေဘက်ကဥပဒေချိုးဖောက်ပြီးဖိနှိပ်တဲ့လုပ်ရက်တွေတရားဥပဒေစိုးမိုးမှုကင်းမဲ့နေတာတွေကိုစောင့်ကြည့်လေ့လာနေပြီးနိုင်ငံတကာအသိုင်းအဝိုင်းကိုအစီရင်ခံတင်ပြနေတာလည်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာတကက်လက်တွေဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်လို့ American အတော်များများမှန်မှန်ကန်ကန်မသိသေးတာကြောင့်အခုလိုဖိတ်ခေါ်ပြီးဆွေးနွေးကျင်းပခဲ့တာဖြစ်တယ်လို့အဖွဲ့တည်ထောင်သူတအုပ်ဖြစ်တဲ့ Roger Norman က VOE ကိုပြောပါတယ
် Well I think there are a lot of misconceptions
အခုလာတဲ့လူနှစ်ဦးလုံးဟာနိုင်ငံတွင်းဘာတွေဖြစ်နေလဲဆိုတာတည်တည်ချာချာပြောပြနိုင်သူတွေဖြစ်ပါတယ်အစိုးရရဲ့ဖိနှိပ်မှုတွေကျောင်းသားတပိတ်ကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲတာတွေစစ်တပ်ပိုင်စီးပွားရေးကုမ္ပဏီလေယာဉ်မြေတွေကိုမတရားသိမ်းဆည်းတာတွေကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်သူတွေလည်းဖြစ်ပါတယ်လဘရောင်းနောက်ကျင်းနီစီမံကိန်းတို့မျိုးကိစ္စတော့အစိုးရဘက်ကတာဝန်ယူဖြေရှင်းနိုင်တာမျိုးမရှိဘူးဆိုရင်နိုင်ငံတော်ထောင်နဲ့ချီနေတဲ့လေယာဉ်မြေတင်စီမှုအရေးတွေကိုဘယ်လိုကင်တွယ်မလဲဆိုတာမေးခွန်းရှိလာပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအစိုးရအနေနဲ့တာဝန်ယူဖြေရှင်းပေးဖို့လိုတယ်ဆိုတာကိုဥပဒေအကြောင်းအရထောက်ပြဆောင်ရွက်နေတဲ့အခုလိုမြန်မာရှိနေတဲ့တန်ဃာတော်တွေရှိနေတယ်ဆိုတာလည်းအမေရိကန်ပြည်သူတွေကိုသိစေချင်ပါတယ်
American ပြည်ထောင်စုခီးစဉ်တွင်မှာဆရာတော်ဦးတိတ်ခညာနာနဲ့ရှင့်နေကြီးဦးအောင်သိန်းတို့ဟာမကြခင်ရပ်ပိုင်းတွင်မှာနယူးယောက်မြို့ကိုဆက်လက်ထွက်ခွာมาဖြစ်ပြီးတော့ကုလသမဂ္ဂဌာနချုပ်မှာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးဒီမြမအရေးကိုဆွေးနွေးมาဖြစ်ပါတယ်ရှင်
။မရင်ချင်နိုင်ပြောပြပေးခဲ့တာပါ။တောက်ချာနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကတော့ဂျန်နေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါမယ်။
ပြင်းထန်နိုင်ငံ Alps တောင်တန်းပေါ်ကအင်ကာနေက German Wings လေကြောင်းလိုင်းနဲ့လိုက်ပါသူ150စလုံးသေဆုံးအောင်တမင်လှုပ်ဆောင်ခဲ့သူလို့တန်တရားရှိတဲ့ Germany နိုင်ငံသားတွဲဖက်လေယာဉ်မှုရဲ့နေအိမ်တွေကို German ရဲတွေကရှာဖွေနေကြပါတယ်။တွဲဖက်လေယာဉ်မှု Andre Lubitsch ရဲ့ Düsseldorf မှာရှိတဲ့တိုက်ခန်းကိုရသူ့မိဘတွေနေထိုင်ရာမြို့ကလေးကအင်ကိုပါဒီကနေ့ဝင်ရောက်ရှာဖွေတာဖြစ်ပါတယ်။ German နိုင်ငံကနေရာအတော်များများကိုတင်ထားတဲ့ရှေးရတပုံတွေကိုတင့်မှထားပြီးဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာလည်း Jet တိုက်လေယာဉ်တွေနဲ့ပုံကျဲတိုက်ခိုက်ပါတယ်။ဒါဒေတာရင်ဟူသည်တဲ့ပုံတွေချိန်မုံနိုင်ရင် sorry arabia ဥဆောင်တဲ့တပ်ဖွဲ့လှုပ်ရှားမှုရဲ့တစိ့တစ်ပိုင်းဖြစ်ပါတယ်။ဒီနေ့ November လဆန်းကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကမြန်မာနိုင်ငံ Democracy for Sam အရင်ရေးကြည့်တဲ့မှတ်တမ်းတစ်ခုဖြစ်တာမို့တမတော်အနေနဲ့တာဝန်ရှိတဲ့ဖွဲ့စည်းပြီးပြည်သူတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဒီကနေ့နေပြည်တော်ကျင်းပတဲ့အနှစ်80ပြည့်တမတော်နေ့ခန်းနာမှာကာကွယ်ဦးစီးချုပ်ကပြောပါတယ်။နိုင်ငံသားရွှေပြောင်းတို့သမားတွေကိုကြေးကျွန်တွေလိုခိုင်းစေပြီးဖမ်းယူရရှိတဲ့ပင်လယ်ဆာတွေကိုထိုင်းနိုင်ငံစစ်ကမ်းတွေကနေအမေရိကန်အပေါ်ဝင်နိုင်ငံတကာဈေးကွက်ကိုတင်ပို့ရောင်းချနေတာမို့ဒီလိုခိုင်းနေတဲ့ကုမ္ပဏီတွေကိုဥပဒေကြောင့်အရေးယူမယ်လို့ထိုင်းဆိုရကပြောပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ကလန်ဘွန်ကလီယိုဖြစ်ပါတယ်ရှင် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါညနေခင်းရေဒီယိုအစီအစဉ်ပြီးမှတော့ VOA ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 ဂျူရုကနေကြည့်ရှုနိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.